ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်ဆောင်သွားသူတွေမြန်မာနိုင်ငံဘက်ကိုလာမဲ့နိုဝင်ဘာလလဲမှာပြန်သွားဖို့စခန်းတွင်ပြင်ဆင်နေကြပြီဖြစ်ပေမဲ့အများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ကြပါတယ်ပြန်လာမဲ့သူတွေအတွက်လုံခြုံတဲ့နေရာမှာနေရာချတာပေးဖို့ရခိုင်လွှတ်တော်ကပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရကိုတောင်းဆိုထားသလိုရခိုင်ပြည်내တွင်လူမှုအသိုင်းအဝိုင်းတစ်ခုအကြားရှေရှေတဟဇာတာရှိရှိနဲ့အတူရှင်တွဲနေနိုင်ဖို့အချိန်ယူပြီးတော့ယုံကြည်မှုတည်ဆောက်ရအောင်မှဖြစ်တယ်လို့လည်းရခိုင်ပြည်내လွှတ်တော်ကိုစလဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကပြန်လာမဲ့ဒုက္ခသည်တွေအတွက်တင်မဟုတ်ပဲပြည်내ထဲမှာပဲတင်းရှောင်နေရဆဲမွတ်စလင်ဒုက္ခသည်တွေအတွက်တောင်ခိုင်မာတဲ့လုံခြုံရေးအာမခံချက်မရှိသေးဘူးလို့ရခိုင်မောင်တော်ဒေသခံကပြောပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။
ပြည်ခဲ့တဲ့နှစ်2019ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းလုံခြုံရေးခင်းစခန်းတွေကို ARSA အစိုးရအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာလူခွေးချိုးဖောက်မှုတွေကြောင့်ဆိုးရိမ်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ကိုပြန်ပို့နိုင်ရေးကုလသမဂ္ဂအပါအဝင်နှစ်နိုင်ငံကြားသဘောတူညီခဲ့ကြပြီးတဲ့နောက်မှာတော့အုပ်စုလိုက်ပထမဦးဆုံးအတူအနေနဲ့လာမယ့်နိုဝင်ဘာလလယ်မှာပြန်ပို့ဖို့စီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားတာဝန်ရှိသူတွေဘက်ကထုတ်ပြန်ကြေညာခဲ့ပါတယ်။ပြန်လာကြမဲ့သူတွေအတွက်ပြန်လည်လက်ခံတရားချထားရေးအစီအစဉ်တွေအဆင်သင့်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုထားပေမဲ့လို့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုပြန်နိုင်လောက်အောင်တော့မြန်မာနိုင်ငံဘက်မှလုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလိုအပ်ချက်တွေပေးဖို့အဆင်သင့်မဖြစ်သေးတဲ့အတွက်အစီအစဉ်ကိုချက်ချင်းဆိုင်ငံ့ပေးဖို့ HRW လူခွေအဖွဲ့ကြီးကလည်းတောင်းဆိုထားပါတယ်။အခုဆိုရင်တော့ဒုက္ခသည်စခန်းတွေထဲမှာပထမဆုံးအတုပ်ပြန်ပို့မဲ့စည်းရဲတဲ့ပါသူတွေနေရပြန်ဖို့ပြင်ဆင်ခိုင်းနေတယ်လို့ဒီရက်ကိုပြန်ကြရမယ့်ဒုက္ခသည်တွေအများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့မပြန်လို့ကြသေးဘူးဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးမောင်မောင်ကပြောပါတယ
်။ဒါတော့လောလောဆယ်ဒီတကယ့်ငယ်တွေရှိတဲ့တကယ့်ငယ်တွေရလူတွေရသူတို့တကယ့်တာဝန်ခံစရာတန်းရတာလို့သူတို့ကလောလောဆယ်ဘုမေမနိုင်ငံမှာပြန်သွားမယ်ဆိုလို့ဆိုရင်ဦးစီဖရန်ဒုက္ခသည်စခန်းကနေသူတို့နှထောင်လို့ပြန်ဖို့မလို့ကြည့်ရတယ်ကျွန်တော်သူတို့တဘောနဲ့သူတို့ဆရာန်ပြည်ကြတယ်လို့မဟုတ်ပါဘူး။လူရီယာသူတို့တော့မယ်သူတို့စင်သားဆိုရင်လည်းဒီမှာအင်မီတာဆိုဟာတာယာရှိစေကောက်စဲလိုမျိုးသူတို့ကောင်းဆောင်တာယာတာယူပြလိုက်တယ်။အဲ့ဒီကောင်းဆောင်စရာသူတို့တန်းနေပါရရှိတယ်လို့ပြောတယ်။ဒါပေမဲ့လူရီယာမချင်ဘူးလူရီယာမသွားဘူးလို့ပြောတယ်။
အခုလိုမျိုးနေရပြန်ဖို့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့စီစဉ်နေကြတဲ့အချိန်မှာပဲရခိုင်ပြည်နယ်လွတ်တော်ထဲမှာတော့ဒုက္ခသည်တွေပြန်လည်တရားချထားရေးအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒေသခံရခိုင်ပြည်သူတွေနဲ့ပြည်ပခါထပ်မဖြစ်ရအောင်လုံခြုံရေးကိုစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့ဆွေးနွေးတင်ပြတောင်းဆိုထားတယ်လို့ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပြပါဗျာ။ကျွန
်တော်တို့ကပြောထားပါတယ်။တော့အခုဝင်လာမဲ့နောက်ကန်ကြီးတွေကိုမုံတော်မြောက်ပိုင်းမှာတော်တော်ကြုံရရပြီးဆုံးနိုင်တဲ့နေရာဒီမှာအားထားပြရမယ်။ဘုဘုတင်ဒီကကနေကိုအကျက်ကမှုတွေဖြစ်လာနိုင်တယ်။အဲ့ဒီအတွက်ကြောင့်ဒုံကြုံတဲ့နေရာဒီမှာသူတို့ကထားပြဖို့အတွက်ကိုကျွန်တော်တို့ကတော့ဒီမှာအဲဆက်တော်မှာသင်ပြဆွေးနွေးထားပြီးသားဖြစ်ပါတယ်ခင်ဗျာ။အဲ့ဒါဒီဒီလူတွေရဲ့ခင်လာအရာကျွန်တော်တို့ကသင်ပြတာဖြစ်တဲ့အတွက်ကြောင့်နော်အဲဒီဆောင်သူအစိုးရရောပြည်သူရောနော်ဒီဒီကနေပတ်သက်ပြီးတော့အဲ့တော့ဘုဘုလောက်လာမယ်ဆိုရင်တော့နော်ဒီလူနဲ့ဆိုက်ဆိုင်နေတဲ့မှုတွေဖြစ်လာနိုင်တယ်လို့ကျွန်တော်လည်းအဲ့လိုပြောနေတယ်
မြန်မာအစိုးရဘက်ကအစီအစဉ်ဖြစ်အောင်စီစဉ်ထားပြီးတော့ပြန်လည်တရားချထားပေးဖို့ဆောင်ရွက်ထားတယ်လို့အစိုးရကပြောဆိုထားတာပါဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသထဲမှာတော့ပြန်လာကြမဲ့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေအတွက်ကိုမဆိုထားနဲ့ရခိုင်ပြည်နယ်ထဲမှာပဲတိမ်းရှောင်နေရဆဲသူတို့အတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်မရှိသေးတယ်လို့လုံခြုံရေးကလည်းစိုးရိမ်မှုတွေရှိနေဆဲပဲလို့မောင်တော်ဒေသခံမျိုးတကြီးကြေးရွာသားမိုးစလစ်တူဦးဖြစ်တဲ့ဦးလာထွန်းကသူ့စိုးရိမ်ချက်ပြောပြပါဗျာ။ပြန်မလာရှင
်နဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့စီးရင်ကောက်မှုမှာသူတို့ကပါသွားတော့အဲ့ဒီလူတွေလည်းဒီဒီကြီးမှာပါနေရလို့ရှိတယ်။တကယ်တော့ဒီဘက်မှာကျွန်တော်ကဒီမှာရှိနေရဆိုတော့ဒီဘက်ရအကြံတွေကလုံးဝမပြောနေဘူး။ကျွန်တော်ဒီကြာလာတဲ့လူတွေရဲ့လုံခြုံမှုရောပြီးတော့သူတို့ကအရာရာဆုံးရှုံးသွားတဲ့လူတွေဆိုတော့သူတို့ရဲ့ဘဝရှင်သန်ရေးအတွက်သူတို့ကဘာပေါ်အလို့ခံနေတဲ့လူတွေလည်းမရှိဘူး။ဒီတော့အတိအကားကကျွန်တော်ရဲ့ဟောဘောနိုင်ငံသားခွင့်ပြုကိုဟိုဒီအစိုးရကနေပြီးတော့လုံးဝကိုပြင်ပြင်ထားတယ်ဆိုတော့ဒီလူပြန်လာပြီးတော့လည်းဟိုအရင်ဘဝနဲ့အရင်လူတွေကလုံးဝလူလာလာပြန်လာရှင်တာမဟုတ်ဘူးဒါနဲ့နိုင်ငံအစိုးရရဲ့ဟောဘောသဘောတူညီချက်အတိုင်းရှုတိရအဲ့လိုပြင်းနေတဲ့ဟောဘောမပြင်းနေတဲ့ပြန်လာရမယ်အနေအထားမှာပဲရှိနေလို့ကျွန်တော်ကကြားသိရတယ်
မြမဆိုးရဘကတော့ရူဟီဂျာဆိုတဲ့အမည်ကိုတရားဝင်အတိမတ်ပြုလက်မခံထားပေမဲ့လို့ရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရူဟီဂျာဒုက္ခသည်8သိန်းကျော်အနက်ကနေဒုက္ခသည်2000ကိုအခုပထမဦးဆုံးအတုံအနေနဲ့ပြန်လည်လက်ခံမှာလဲဖြစ်ပါတယ်ရှင်။